ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားမှုတွေကိုအခိုင်အမာထောက်ခံအားပေးသူမီဒီယာလုပ်ငန်းရှင်တထေးကြီးဂျင်မီလိုက်ကိုလုံခြုံရေးဥပဒေသင့်နဲ့ဒီကနေ့ဖမ်းဆီးလိုက်ပါတယ်။နိုင်ငံခြားအစိုးရတွေနဲ့ပူးပေါင်းကြံစီတယ်လို့ဆိုပြီးအသက်82နှစ်အရွယ်ဂျင်မီလိုက်ကိုဖမ်းဆီးသွားတဲ့အကြောင်းသူ့မီဒီယာလုပ်ငန်းကြီးရဲ့တာဝန်ရှိသူတယောက်က Twitter ပေါ်မှာရေးသားခဲ့ပါတယ်။သူပိုင်ဆိုင်တဲ့ Next Digital Media Company ရုံးချုပ်ကိုလည်းရဲတွေကဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။ Next Media လုပ်ငန်းကနေထုတ်ဝေတဲ့Apple Daily သတင်းစာ website ပေါ်မှာစီးနှင်းရှာဖွေမှုကိုတိုက်ရိုက်ထုတ်လွှင့်ပြသပါရယ်နေအိမ်ကနေဖမ်းဆီးခေါ်လာတဲ့ဂျင်မီလိုက်ကို Next Media ရုံးချုပ်ကိုလက်ထိတ်နဲ့ခေါ်လာပြီးတော့ရဲတပ်ဖွဲ့ဝင်တရားလောက်ရှာဖွေနေတဲ့သတင်းခန်းထဲမှာလိုက်ပြခိုင်းခဲ့တယ်လို့ live stream လို့ပြသခဲ့တဲ့သတင်းစာဝန်ထမ်းတွေကပြောပါရယ်အသက်39နှစ်ကနေ82နှစ်ကြာအမျိုးသား9ယောက်ကိုဖမ်းဆီးခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပေမဲ့ဘယ်သူတွေလဲဆိုတာကိုတော့ပြောကြားခြင်းမရှိပါဘူးဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားမှုတွေကိုနှိမ်နှင်းဖို့ရည်ရွယ်တဲ့တရုတ်ပြည်မှာကြီးအစိုးရရဲ့လုံခြုံရေးဥပဒေသစ်ကိုဇူလိုင်လမှာထုတ်ပြန်ခဲ့ပြီးကတည်းကဖမ်းဆီးသူတွေထဲမှာမီဒီယာလုပ်ငန်းရှင်ကြီးဂျင်မီလိုက်ဟာအထင်ရှားဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။သူဟာအမေရိကန်ဒုသမ္မတမိုက်ပန့်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့နဲ့ပြီးခဲ့တဲ့နှစ်ဇူလိုင်လမှာတွေ့ဆုံပြီးတော့ဟောင်ကောင်နိုင်ငံရေးကိုဆွေးနွေးခဲ့တာကြောင့်တရုတ်အစိုးရကသူ့ကိုဝေဖန်ဖြစ်တင်ခဲ့ပါတယ်။